ချုပ်ကြီးတစ်ခုနဲ့တိုင်းသားတွေရဲ့လူလာချက်နှစ်ပေါင်း60ကျော်လက်နက်ကန်တော်လှန်လာခဲ့ကြတဲ့လက်နက်ကန်အဖွဲ့အစည်းတွေရဲ့တော်လှန်ရေးကြီးမားချက်ကိုမဖော်ဆောင်ပေးနိုင်ဘူးဆိုရင်ခုနကဟို NCA ပေါ့နော် Nationwide Ceasefire Agreement မှာလက်မထိုးဖို့ကလည်းခက်ပါလိမ့်မယ်
မြန်မာအစိုးရပြည်ထောင်စုငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့ရဲ့၃နှစ်တာကာလငြိမ်းချမ်းရေးဆွေးနွေးမှုတွေအတွင်တိုင်းရင်းသားလက်နက်ကန်အဖွဲ့တချို့နဲ့အပြည့်အခတ်ရက်စဲရေးသဘောတူညီမှုတွေရရှိနေတဲ့ကြားမှာပဲမြန်မာအစိုးရတပ်ရဲ့တိုင်းရင်းသားဒေသတွေအပေါ်ထိုးစစ်တွေကလည်းဆက်ပြီးတော့ရှိနေတာမို့တနိုင်ငံလုံးအတိုင်းအတာအပြည့်အခတ်ရက်စဲရေးဖော်ဆောင်နိုင်ဖို့အတွက်နှစ်ဖက်ကြားမှာယုံကြည်မှုတည်ဆောက်နိုင်ဖို့ကအရေးကြီးနေတယ်လို့လည်းနိုင်ငံရေးပါတီတွေကထောက်ပြပြောဆိုကြပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာ။တော်ရရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေဖြစ်ပါတယ်။အခုဒုတိယပိုင်းမှာနားဆင်ရမယ့်အထက်မှာဆိုရင်တော့
ကျွန်တော်အရှာအောင်ရှိတော့အရှာအောင်နိုင်ငံဒီပုံမှာတော့ဟိုအင်းတက်ကတော့လေးလေးများ
အပတ်စဉ်ထုတ်လင်းပေးနေကြစီဝါရေးကန္တာမှာကြားဖို့ရှိပါတယ်ခင်ဗျာအဲ့ဒါပြင်တုဒ္ဒဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းတင်ဆက်ပေးမှာပါအခုလောလောဆယ်တော့အရင်ဆုံးကမ္ဘာသတင်းမီဒီယာတွေပေါ်မှာဖတ်ရတဲ့မြန်မာနိုင်ငံအကြောင်းကောက်လွတ်ချက်တွေကိုတင်ပြပေးပါမယ်အရင်ဦးဆုံးတင်ပြပေးမှာကတော့ bloombergbusinessweek.com online မှာChristina Lasanga, Myanmar's incomplete political tension is not hunky-dory, say Kerry. မပြီးဆုံးသေးတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးအသွင်ကူးပြောင်းမှုမှာအားလုံးကျေနပ်စရာကောင်းတယ်လို့မဆိုနိုင်သေးဘူးဆိုပြီးတော့ American နိုင်ငံသားရေးဝန်ကြီး John Kerry ကပြောဆိုတယ်ဆိုပြီးခေါင်းစဉ်တက်ရေးသားထားပါတယ်။2012ခုနှစ်ဇူလိုင်လကစလို့ American ကုမ္ပဏီတွေဟာမြန်မာနိုင်ငံအတွင်းမှာဒေါ်လာ612တန်းဘိုးရင်းနှီးမြှုပ်နှံခဲ့ကြပါတယ်။မေးစရာကြံနေတာကတော့မြန်မာနိုင်ငံမှာဒီမိုကရေစီဘယ်လောက်တည်တံ့နေပြီလဲပြီးတော့အပြင်းထန်ကြိုးပမ်းအားထုတ်လာခဲ့တဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုပြန်ပြီးတော့တခန်းရပ်သွားနိုင်တဲ့အန္တရာယ်ရှိနေသေးသလားဆိုတာပါပဲဆိုပြီးတော့ရေးသားထားပါတယ်အထူးသဖြင့်တက်ကြွလှုပ်ရှားသူတွေနိုင်ငံတကာ NGO အဖွဲ့အစည်းတွေကရိုဟင်ဂျာလူနည်းစုတွေပေါ်ဖိနှိပ်နေတဲ့ကိစ္စတွေစစ်တပ်ပိုင်းအဆောက်အဦတွေနဲ့ပတ်သက်ပြီးတော့ရေးသားထားတဲ့သတင်းတောက်တွေကိုအေးအေးယူအပြစ်ပေးတဲ့ကိစ္စတွေကိုထောက်ပြပြောဆိုနေကြတယ်လို့ရေးသားပါတယ်မြန်မာနိုင်ငံကိုရောက်ချီသွားတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry ကတော့မြန်မာနိုင်ငံကနိုင်ငံရေးအကူပြောင်းဟာပြီးပြည့်စုံခြင်းမရှိသေးသလိုထိလွယ်ရှလွယ်အနေအထားမျိုးမှာရှိနေတယ်လို့သတင်းတောက်တွေကိုပြောပါရယ်။ Nobel ငင်းငင်းရေးဆုရှင်ဒေါ်အောင်ဆန်းစုကြည်ကိုသူမရဲ့တားဖြစ်သူတွေဟာနိုင်ငံသားအဖြစ်ခံယူထားတယ်ဆိုတဲ့အကြောင်းပြချက်နဲ့သမ္မတရာဂဒူဆက်ခံခွင့်မရအောင်အခြေခံဥပဒေနဲ့ကန့်သတ်ထားသလိုအဲ့ဒီအခြေခံဥပဒေကပဲလွတ်တော်မှာစစ်တပ်ကဆက်လက်ပြီးတော့လွှမ်းမိုးထားနိုင်အောင်လမ်းဖွင့်ပေးထားတယ်လို့ထောက်ပြထားပါရယ်။ဒါကြောင့်ဝင်းကြီးကယ်ရီကလာမယ့်2015ခုနှစ်ရွေးကောက်ပွဲဟာအလွန်အရေးကြီးတဲ့အကြောင်းမြန်မာနိုင်ငံဘယ်လန်းကိုဥတီနေတယ်ဆိုတာကိုပြသမယ်မှတ်ကြောက်အဖြစ်နိုင်ငံတကာကသဘောထားကြမှာဖြစ်တယ်လို့ပြောဆိုသွားပါတယ်အစသဖြင့်ရေးသားထားပါတယ်အပြည့်အစုံကို businessweek.com online စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
နောက်ဆက်ပြီးတော့တင်ပြချင်တာကတော့ pakobserver.net online မှာပါတဲ့ Summer Shin Anagiran ရေးသားတဲ့ဒီ US Safeguards Progress in Burma မြန်မာနိုင်ငံကတိုးတက်မှုတွေတည်တံ့အောင်ထိန်းသိမ်းထားဖို့ American ကျူပန်းဆိုတဲ့ခေါင်းစဉ်တက်ထားတဲ့ဆောင်းပါးဖြစ်ပါတယ်။မြန်မာနိုင်ငံမှာဆက်အာဏာရှင်စနစ်အောက်ကနေပြီးတော့မြင်းမြန်ဆက်ဆံအသွင်ကူးပြောင်းလာနိုင်တာဟာသူ့အစိုးရရဲ့နိုင်ငံခြားရေးရာမူဝါဒရဲ့အောင်မြင်မှုတရားဖြစ်တဲ့ဆိုပြီးတော့သမ္မတ Obama အစိုးရကပြောဆိုနေပါတယ်။ Democracy ရေးအရာရောတရုတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုနဲ့စီးပွားရေးဈေးကွက်ပါဝင်နိုင်မှုစတာတွေမှာပါအောင်မြင်မှုရခဲ့တယ်လို့ဆိုထားပါတယ်။ဒါပေမဲ့လည်းပြုပြင်ပြောင်းလဲမှုတွေမပြေမပြည့်ဖြစ်နေသေးသလိုပြည်စုံတဲ့အနေအထားမျိုးမရှိသေးပါဘူးတဲ့အမေရိကန်နိုင်ငံသားဝန်ကြီး John Kerry ရဲ့မြန်မာနိုင်ငံသွားရောက်ခဲ့တဲ့နှစ်ရက်ကြာခီးစဉ်အတွက်မှာမြန်မာနိုင်ငံရဲ့တိုးတက်မှုတွေနဲ့အတူပြန်လည်ကျဆင်းနေတဲ့လူခွင့်ရေးအခြေအနေတွေနောက်နိုင်ငံရေးလှုပ်လှက်ခွင့်တွေကိုလည်းထောက်ပြသွားခဲ့ပါတယ်တဲ့လူခွင့်ရေးအဖွဲ့တွေနဲ့လွှတ်တော်တွင်ကဝေဖန်သူတွေကတော့ Obama အစိုးရရဲ့ဆေးရထက်သန်မှုနဲ့တက်ကြွနေမှုဟာတလွဲစီဖြစ်နေတယ်ဆိုပြီးတော့ထောက်ပြပြောတယ်ဆိုပြီးရေးသားပါတယ် တန်ခတ်တဲ့အနေနဲ့ချမှတ်ထားတဲ့အရေးယူပိတ်ဆို့မှုတွေရုတ်သိမ်းလိုက်ပြီးကလေးကလည်းဒီမိုကရေစီရေးအတွက်အမေရိကန်ပြည်ထောင်စုရဲ့ဖိအားပေးမှုတွေဟာရော့ကျလာခဲ့တယ်ဆိုပြီးတော့ထောက်ပြကြပါတယ်တဲ့မြန်မာစုရကိုတိတ်ပြီးတော့နွေးနွေးထွေးထွေးလုပ်မနေဘူး Republican အမတ်တချို့က Mr. Kerry ကိုသတိပေးခဲ့ကြတယ်လို့យေတာထားပါတယ်မြန်မာစုရဲ့နောက်ကွယ်မှာစစ်တပ်ရဲ့လွှမ်းမိုးမှုရှိနေပြီးတော့လက်ရှိအာဏာရပါတီဟာဆိုလို့ရှိရင်လည်းအတိတ်ပဲရှိတဲ့အခြေခံဥပဒေပြင်ပြောင်းလဲကိစ္စရပ်တွေကိုအတားအဆီးလုပ်နေကြဆဲဖြစ်တယ်လို့ပြောနေကြပါတယ်တဲ့အမေရိကန်ဘက်ကကြံရှိနေသေးတဲ့တာစီပိတ်ဆို့ထားတာတွေကိုပယ်ဖြတ်ပြီးဖို့နဲ့စစ်တပ်ချင်းချင်းကြားဆက်ဆံရေးလမ်းဖွင့်ပေးဖို့မြန်မာစုရကတောင်းဆိုနေပါတယ်တဲ့မြန်မာနိုင်ငံအနေနဲ့တိကျခိုင်လုံတဲ့ဖြစ်ပေါ်တူးတက်မှုတွေပြသနိုင်ရင်တော့ကောင်းတဲ့အကျိုးရလဒ်တွေခံစားရမှာဖြစ်တဲ့ဆိုပြီးတော့ရေးသားထားတာပါအပြည့်စုံကတော့ pkobserver.net online မှာဖတ်ရှုနိုင်ပါတယ်ခင
်ဗျာ VOA American တာမြန်မာပိုင်းအစီအစဉ်ကအင်ကာနီမနခင်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်ခင်ဗျာအခုတော့မနခင်တိုင်းထုတ်လွှင့်ပေးနေကြအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ပါတယ် EDM American 3 EDM အသုံးနှုန်းတွေအကြောင်းကိုဒေါ်လာလက်တန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
ဒီမနေ့တင်ပြမယ် EDM အသုံးကတော့
Give someone a hard time
ဖြစ်ပါတယ်စာလုံးပေါင်းက G I V E give ကပေးတာ S O M E O N E someone ကတူတယောက်ရဲ့ A ကတခုတခါ H A R D hard ကခက်တာ T I M E time ကအချိန်ဆိုတော့စကပိုက်ခွန်ရဲ့တိုက်ရိုက်ဒီပဲကတော့လူတူတယောက်ကိုခက်ခဲတဲ့အချိန်ပေးတာပေါ့EDM ဆိုရဲတဲ့ဝိုက်ဒီပဲကတော့လူတူတူတယောက်ကိုစိတ်တော့ကရောက်အောင်စိတ်ဆင်းရဲအောင်စိတ်မတက်မသာဖြစ်ရလေအောင်စိတ်တူအောင်စိတ်အနှောက်အယှက်ဖြစ်အောင်ဒုက္ခရောက်အောင်လုပ်တာကိုဆိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် My boss is giving me a hard time by asking me to do a lot of things in a short time.
ကျွန်တော်ဆရာသမားကကျွန်တော်ကိုစိတ်ညစ်ရအောင်လုပ်နေလေရဲ့အချိန်တိုတိုအတွင်းမှာခိုင်းထားတာလုပ်ဆရာတွေကလည်းတပုံကြီးပါပဲဗျာလို့ထိပ်ပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် My boss is giving me a hard time by asking me to do a lot of things in a short time
လူတူတယောက်ကိုစိတ်တော့ကရောက်အောင်စိတ်ဆင်းရဲအောင်စိတ်မတက်မသာဖြစ်ရလေအောင်စိတ်တူအောင်စိတ်အနှောက်အယှက်ဖြစ်အောင်ဒုက္ခရောက်အောင်လုပ်တာကို EDM အသုံးရဘယ်လိုပြောမလဲ
Give someone a hard time
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမနေတင်ပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ
်ဒါကတော့ဒေါ်လာလက်တန်စီစဉ်တင်ဆက်တဲ့ American 3 English sa American 3 EDM English sa တင်ငန်းစာအကြောင်းကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုဆက်လက်ပြီးတော့အပတ်စဉ်ထုတ်လွှင့်နေကြစီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါရမယ်မြန်မာနိုင်ငံအပအဝင်အာရှပစိဖိတ်ဒေတာတန်းပြည်တွေကအစိုးရရဲ့အနေနဲ့အခွန်စနစ်ကိုပြုပြင်ပြောင်းလဲဖို့နောက်ပြီးတော့ဝင်ငွေမညီမျှမှုအထူးသဖြင့်အလုပ်လက်မဲ့လူငယ်တွေရဲ့ပြဿနာတွေကိုဖြေရှင်းပေးဖို့လိုအပ်ချက်တွေစီးပွားရေးဖွံ့ဖြိုးမှုတွေရတဲ့အားနည်းနေစေဖြစ်တဲ့အကြောင်းကုလသမဂ္ဂအစည်းအဝေးခန်းစာတစ်ခုကဖော်ပြထားပါတယ်ဒါနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလက်အောက်ခံ Escape လို့ခေါ်တဲ့အာရှနဲ့ပစိဖိတ်ဒေတာဆိုင်ရာစီးပွားရေးနဲ့လူမှုရေးဖွံ့ဖြိုးတိုးတက်မှုစင်တာကနေထုတ်ပြန်တဲ့အစည်းအဝေးခန်းစာနဲ့ပတ်သက်ပြီးတော့အခုတစ်ပတ်စီးပွားရေးခန်းနာမှာကုအောင်အောင်ကသုံးသပ်တင်ပြထားပါတယ်ခင်ဗျာ
မြန်မာနိုင်ငံရဲ့စီးပွားရေးဟာဒီနှစ်အတွင်းခုနှစ်ရာခိုင်နှုန်းကျော်နဲ့ဆက်လက်တိုးတက်လာလိမ့်မယ်ဆိုပြီးကုလသမဂ္ဂရဲ့အစည်းအဝေးခန်းစာကဖော်ပြထားပါတယ်ဒါပေမဲ့လည်းလက်စမီမရနိုင်သေးတာဘဏ်လုပ်ငန်းနဲ့ငွေရင်းနှီးမရနိုင်သေးတာတယ်လီဖုန်းဆက်သွယ်မှုတွေမှာဆိုရင်လည်းကမ္ဘာမှာအနှိမ့်ကျဆုံးစျေးဝင်အဖြစ်ရှိနေသေးတာတွေဟာစီးပွားရေးဖွံ့ဖြိုးမှုအတွက်အဓိကစိန်ခေါ်မှုတွေအဖြစ်ရှိနေသေးပဲလို့လည်း UN Escape ရဲ့အစည်းအဝေးခန်းစာကဖော်ပြထားပါတယ်စီးပွားရေးကဏ္ဍမှာတိုးတက်သင့်သလောက်တိုးတက်ဖို့ဆိုရင်ဒီပြဿနာတွေကိုဖြေရှင်းဖို့လိုမယ်လို့ရန်ကုန်စီးပွားရေးတက်သူကအငင်းစားဒုတိယပါမောက္ခချုပ်ဦးကျော်မင်းထွန်းကပြောပါတယ
်အဓိကကခွန်ရှိရတဲ့လို့ရှိတယ်ဒီကမကတိုးဖို့လိုတယ်အဲ့ဒီတွေ့အဓိကအရေးကြီးဆုံးအချက်ကခုန infrastructure လို့ပြောတဲ့အတိုင်းပဲသူတို့ကနှစ်ချက်ပေါ်ရှိတာပေါ့တကူကပါလဲဆိုတော့လက်စစ်ပေါ့လက်စစ်ကလည်းကျွန်တော်တို့ကနိုင်ငံကြီးကြီးနော်မူဝင်မယ်ဆိုတာလဲသူတို့လည်းလည်းနှောက်နေရတဲ့အကြောင်းအရယ်ဒီလက်စစ်ကကျွန်တော်တို့ကဘယ်လိုလောက်လောက်နဲ့ဟိုအချင်းအရင်မပြတ်ပေါ့လေရနိုင်မှုအချင်းကြီးအခုကလုံနေရုံပဲအခုအခါမှာဒီ telecom ပေါ့ကုမ္ပဏီကကျွန်တော်တို့ကအဆင်ပြေးလိုက်ပြီး telecom ကအဲ့လိုကြောင်းလဲသွားလို့ရှိရင်ခုစီးပွားရေးတိုးတက်မှုကတော်တော်လေးအချိန်နဲ့လိုက်လာမှာပဲ
စီးပွားရေးကဏ္ဍမှာတိုးတက်လာပေမဲ့တစ်ဖက်မှာလည်းငွေကြေးဖုံးပွားမှုနှုန်းဟာပြီးခဲ့တဲ့နှစ်က 5.8 ရာခိုင်နှုန်းကနေ 6.6 ရာခိုင်နှုန်းထိမြင့်တက်လာနိုင်တဲ့အကြောင်းကိုလည်းအစိုးရခန်းစားကဖော်ပြထားပါတယ်။စီးပွားရေးလုပ်ငန်းချက်တွေမှုကြောင့်နိုင်ငံရဲ့ခြားကငွေကြေးကူညီထောက်ပံ့ယူရတာတွေကလည်းဒီလိုငွေကြေးဖုံးပွားမှုကိုဖြစ်ပေါ်စေတာပါ။ဒါကြောင့်ငွေကြေးဖုံးပွားမှုကိုထိန်းချုပ်ဖို့တစ်ဖက်ကပြင်ဆင်ထားမှသာစီးပွားရေးတိုးတက်မှုနှုန်းပေါ်ရိုက်ခတ်မှုကိုရှောင်ရှားနိုင်မှာဖြစ်ကြောင်းကိုလည်းဦးကျော်မင်းထွန်းကအခုလိုဆက်ပြောပါတယ်။
ဒီတော့ငွေပေါက်ပါတယ်ဆိုတဲ့ပြာသူတို့ဝယ်တဲ့အာကျလာတာပေါ့ရတဲ့ဒီငွေနဲ့ဝယ်တဲ့အခါမှာသူတို့ကဝယ်နိုင်တဲ့အာကျသွားတာပေါ့အဲ့တော့ဒါကိုဆက်ပြီးတော့မတက်အောင်ဆိုရင်တော့နီလာတော့ဒါ conventional measure တော့သူတို့က fiscal နီလာလို့ခေါ်တဲ့ဗန္နာရေးပေါ့အကွန်ဗန္နာရေးနီလာနဲ့သူတို့ကဆွေးရနေပြီးအသုံးစိတ်ကြည့်ဘူးစိတ်ကြည့်စီနဲ့သုံးစွဲမှုကိုချွေတာမယ် fiscal နီလာနဲ့လည်းလေးပြန်ပြီးတော့ slow down ပြအောင်လုပ်ရမယ်အဲ့ဒီဘက်ကငွေကြေးနည်းလမ်းနဲ့ကြကြတော့လေကျွန်တော်ကငွေကြေးပမာဏတွေပေါ့အရန်တိုးမလာအောင်ကိုတိုးပေါ့ဟိုဘန်ကလိုရမယ်ဆိုတော့ဒါကတော့ဟို standard measure ကြီးတယ်ဒီလိုပဲလုပ်ကြမှာပဲ
စမှုထွန်ကားတဲ့နိုင်ငံကြီးတွေကစီးပွားရေးကြဆင်းမှုတွေဟာအာရှပစိဖိတ်ဒေသရဲ့ဖွံ့ဖြိုးမှုတွေကိုပါရိုက်ခတ်နေတဲ့အကြောင်းကုလသမဂ္ဂအာရှပစိဖိတ်ဆိုင်ရာစီးပွားရေးနဲ့လူမှုရေးကော်မရှင် UNSCAP ရဲ့အစိုးရခန်းစာကဖော်ပြပါတယ်American ပြည်ထောင်စုမှာငွေကြေးဆိုင်ရာမူဝါဒတွေကိုပြန်လည်တင်းကျပ်လာနေတာတွေကဖွံ့ဖြိုးဆဲနိုင်ငံတွေဖြစ်တဲ့တရုတ်နဲ့အိန္ဒိယနိုင်ငံတွေအပေါ်အဓိကရိုက်ခတ်လာမဲ့အလားအလာတွေရှိနေတာအပြင်မြန်မာနိုင်ငံလိုတိုင်းပြည်တွေအပေါ်မှာလည်းရိုက်ခတ်နိုင်မှုရှိနေသေးတဲ့အကြောင်းဦးကျော်မင်းထွန်းကအခုလိုဆက်ပြောပါရစေ။
ကျွန်တော်အရှောက်အရှိတောင်းအရှောက်နိုင်ငံဒီပေါ်မှာတော့ဟို impact ကတော့အလေးနဲ့အများတော့ရောက်ပါတယ်။ဘလောက်တိုင်းတာဆိုတော့မှန်းလို့မရဘူးပေါ့။ပုံစံကြီးနိုင်ငံတွေရဲ့ဝယ်အားဟိုတကယ်လို့ရော့သွားမယ်ဆိုရင်ဝယ်နေအားရော့မယ်ဆိုရင်ကျွန်တော်ရဲ့ဒီတိုးတက်မှုအတွက်လည်းနည်းနည်းတော့အကျိုးတရားမှုရှိမှာပေါ့လေ
ဒါပြင်ဒေတာရင်းမှာလူငယ်တွေအလုံးလက်မဲ့ဖြစ်နေတဲ့ကိစ္စကိုလည်းကုလသမဂ္ဂအစိုးရခန်းစာကထောက်ပြထားပါတယ်အာရှပစိဖိတ်ဒေတာကအသက်15နှစ်ကနေ24နှစ်ကြားလူငယ်အမျိုးသားနဲ့အမျိုးသမီးဦးရေ918တန်းနီးပါးအတွက်ပညာရေးနဲ့ကျွမ်းကျင်မှုဆိုင်ရာသင်တန်းတွေကြားမှတန်းတူညီမျှမှုရှိရှိခံစားနိုင်မဲ့အလုံးအကန့်ဈေးကွက်တွေဖန်တီးနိုင်မှုလည်းလိုအပ်နေတယ်လို့အစိုးရခန်းစာကဖော်ပြထားပါတယ်မြန်မာနိုင်ငံမှာလူသားအင်အားပေါများပေမဲ့အစိုးရအနေနဲ့ပြည်ပရင်းနှီးမြှုပ်နှံမှုတွေပုံမှန်များရလာဖို့အတွက်ဆိုရင်ရင်းနှီးမြှုပ်နှံသူတွေအတွက်အာမခံချက်ရှိဖို့လိုတဲ့အကြောင်းကိုလည်းဦးကျော်မင်းထွန်းကအခုလိုထောက်ပြပါတယ်
ကျွန်တော်ကဒီလိုဘာတွေအာမခံပြီးရမယ်ဘာတွေအတွက်လုပ်ပြရမယ်ဆိုတော့ကျွန်တော်ခုနပြောတဲ့စကားပဲကျွန်တော်တို့ဒီယုံကြည်မှုပေါ့ trust ကိုပဲကျွန်တော်တို့ဆိုရဒီခုနပြောလို့ပေါ့ပြောင်းလဲမသွားနိုင်တော့ဘူးနောက်ပြီးတော့အရင်လိုဟလာဟိုလုပ်ချင်တာလုပ်တဲ့ဟို arbitrary ပေါ့အဲ့လိုမျိုးမလုပ်တော့ဘူး policy နဲ့ငူချပြီးတော့ကျွန်တော်တို့ကဒီလူတိုင်း consistent ကြီးသွားနိုင်မယ်ဆိုတာလေအဲ့ဒါတွေကတော့ဒါဟိုနိုင်ငံတကာရဲ့ယူနီလိုနာမှုအတွက်ကျွန်တော်တို့ယုံကြည်မှုပဲ
နှစ်20အတွင်းပထမဆုံးအကြိမ်ဖြစ်ကျင်းပခဲ့တဲ့2010ခုနှစ်ရွေးကောက်ပွဲပြီးချိန်ကစလို့မြန်မာနိုင်ငံတွင်နိုင်ငံရေးပြုပြင်ပြောင်းလဲမှုအချို့စတင်လာခဲ့တာပါ။တိုင်းပြည်အတွင်းနိုင်ငံရေးစီးပွားရေးနဲ့တခြားကဏ္ဍတွေမှာပါအစိုးရအနေနဲ့ဖြေလျှော့ပေးလာခဲ့ပြီးတဲ့နောက်ပြည်ပကလာရောက်ရင်းနှီးမြှုပ်နှံမှုတွေလည်းရှိလာခဲ့ပါတယ်။ဒါပေမဲ့လည်းရေရှည်စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်ရှေ့ဆက်ပြုပြင်ပြောင်းလဲရမယ့်ကိစ္စတွေကတော့အများအပြားကြံရှိနေစေဖြစ်ကြောင်းပါခင်ဗျာ။
ဒါတော့ကုအောင်အောင်စီစဉ်တင်ဆက်တဲ့အပတ်စဉ်စီဝါရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုတော့နောက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တူတာဆောင်လွင်အမေရိကန်တခွင်အစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်အခုတပတ်အစီအစဉ်မှာတော့အမေရိကန်သမ္မတဟောင်းရစ်ချတ်နစ်ဆင်ဟာတက်တမ်းမပြေခင်ယာရူကနေနှုတ်ထွက်သွားခဲ့ရတဲ့အကြောင်းကိုကိုဇော်ဝင်းလှိုင်ကမက်ခင်ဖြူထွေးနဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ
ကင်ပီထွေဒီတပတ်တော့အောက်ကလအတွင်းခိုက်တက်နေတဲ့ကအပိုင်းနှစ်ကိုမပြောခင်အမေရိကန်သမိုင်းမှာသမရအဖြစ်တာဝန်ထမ်းဆောင်နေရင်းကယာရုကနေနှုတ်ထွက်ပေးလိုက်ရတဲ့တဦးတည်းသောသမရအကြောင်းသုတဆောင်လင်အမေရိကန်တခွင်မှာသောရရှင်တွေကိုပြောပြကြရင်ကောင်းမလားလို့ဗျ
ဘာလဲကုဇုံဝင်းလိုင်ကဝါတာဂိတ်အရှုပ်တော်ပုံနဲ့ယာရုကနေနှုတ်ထွက်ပေးလိုက်ရတဲ့သမရရစ်ချတ်နစ်ဆန်အကြောင်းကိုပြောပြမလို့လားကောင်းသားပဲရှင့်သူဟာအမေရိကန်သမိုင်းမှာထူးခြားတဲ့မှတ်ကြောက်တင်သွားတဲ့သူဆိုတော့သူ့အကြောင်းကစိတ်ဝင်စားစရာကောင်းပါတယ
်အောင်မယ်မက်ကင်ပီထွေကဒီတစ်ခါတော့ဘယ်ဆုလို့လဲဘာအကြောင်းပြောမယ်ဆိုတာကိုစကားဟားလိုက်တာနဲ့ချက်ချင်းအတိတ်ပဲပေါက်နေတယ
်။မပေါက်ရှိပါမလားကိုဇော်ဝင်းလိုင်ရဲ့ဒီမှာတက်တူကောလိပ်တက်ဖူးတဲ့သူတိုင်းသမရနစ်ဆန်အကြောင်းသိကြတာပဲဟာ။သူ့အကြောင်းကမပါမပြီးဘူးလေ
။ဟုတ်တယ်ဗျ။1969ခုနှစ်မှာသမရဖြစ်လာတဲ့နစ်ဆန်ဟာသူ့အနေနဲ့သမရယာရုကနေနှုတ်ထွက်မဲ့အကြောင်း လွန်ခဲ့တဲ့နှစ်ပေါင်း40တိတိ1984ခုနှစ်ဩဂုတ်လ10ရက်နေ့မှာတရားဝင်ပြောကြားလိုက်တာလေသူ့အနေနဲ့သမရယာရုကနေအနားယူမဲ့အကြောင်းကိုတော့သမရအင်ဗျူတော်က Oval Office လို့ခေါ်တဲ့ဘဲဥပုံသမရရုံးခန်းကနေအမေရိကန်တနင်္ဂနွေလုံးကိုအခုလိုကြေညာလိုက်တာ
In a period when our entire focus should be on the great issues of peace abroad and prosperity without inflation at home therefore I shall resign the presidency effective at noon tomorrow
ဒီပါမှာငင်းငယ်ရရှိဖို့ငွေကြေးဖောင်းပွားမှုမရှိပဲစီးပွားရေးတိုးတက်ဖို့စတဲ့အရေးကြီးတဲ့ကိစ္စတွေကိုပဲကျွန်တော်တို့အားလုံးကအာရုံစိုက်ဆောင်ရမယ့်အစားလာမယ့်လတွေအတွက်မှာကျွန်တော်ရဲ့ပုံကိုယ်ရေးအလုပ်တွေကိုတည်တည်ပြနိုင်ဖို့လှုံ့ဆော်နေမယ်ဆိုရင်သမရနဲ့လွတ်တော်ရဲ့အာရုံတွေအဲ့ဒီမှာပဲရောက်နေပြီးအချိန်တွေပုတ်ကုန်ပါလိမ့်မယ်ဒါကြောင့်မနေ့ပြန်နေမွန်းတဲ့ချိန်ကစပြီးကျွန်တော်သမရယာရုကအားယူပါမယ
်သမရနေစင်ဒီလိုယာရုကနေအားယူလောက်တဲ့အထိဖြစ်ပေါ်စေခဲ့တဲ့ကြီးမားတဲ့အချုပ်တော်ပုံကြီးကတော့ဝါရှင်တန်ဒီစီမြို့မှာရှိတဲ့ Watergate လို့ခေါ်တဲ့အဆောက်အဦထဲမှာရှိတဲ့ Democratic Party ဌာနချုပ်ရုံးကို1982ခုနှစ်ဇွန်လ18ရက်နေ့ညမှာသမရနေစင်ရုပ်ကောက်ပွဲမဲ့ဆက်စည်းရုံးရေးကမ်ပိန်းမှာဝင်ရောက်လုပ်ကင်နေတဲ့သူတွေကဝင်ဖောက်တာကိုရဲကဖမ်းမိလိုက်တဲ့ကိစ္စကနေစလိုက်တာလေ
အဲ့တော့ကစဖြစ်တဲ့အချိန်မှာဒီမိုကရက်တစ်ပါတီရုံးချုပ်ထဲကိုသာမန်ခိုးဝင်မှုလောက်တာဖြစ်ခဲ့ပေမဲ့နောက်ပိုင်းလိန်နာတွေဖုံးကွဲတာတွေအပြန်အလှန်ဆွတ်ဆွဲပြောဆိုတာတွေနဲ့ရှုတ်ရှက်ခဲ့ပြီးနောက်ဆုံးတော့မင်းကြီးတာကထွက်ဆိုသလိုပြဿနာရဲ့ဆင်းမြစ်ကသမရနစ်ဆန်အထိပါရောက်လာရကသူလဲနောက်ဆုံးဘလို့မှရှောင်လဲလို့မရတဲ့အချက်ရစရာကိစ္စကြီးဖြစ်လာတာကြောင့်ယာရုကနေဆင်းပစ်လိုက်ရတာပဲမဟုတ်လားရှင့
်ဟုတ်တယ်မခင်ပြထွေးရဲ့ဒါပေမဲ့သမရနစ်ဆန်ဟာလည်းအမေရိကန်နိုင်ငံရေးလောကမှာကဏ္ဍဆောင်ကကျင်လည်ခဲ့တဲ့သူဆိုတော့အရေးကထူနေပြီးသားလေတော်ဝင်တိုင်ဝင်ကိစ္စလေးနဲ့တော့လွယ်လွယ်အရှုံးပေးရတဲ့သူမဟုတ်ဘူးဗျသူ့အနေနဲ့လည်းတမရဖြစ်လာဖို့အရေးနှစ်ပေါင်းများစွာစူးစမ်းလာရတာဆိုတော့လွယ်လွယ်နဲ့ပဲဆွန့်ကျင်မှမလဲဗျဒါပေမဲ့လွတ်တော်ကသူ့ကိုတရားစွဲမယ်ဘာညာဖြစ်လာပြီးမခင်ဖြူထွေးပြောသလိုမချောင်မလွဲနိုင်တော့တဲ့အဆုံးမသာယာရုကနှုတ်ထွက်ပေးဖို့ဆုံးဖြတ်လိုက်တာလေသူပြောတဲ့အတိုင်းပဲနောက်တစ်နေ့ဩဂုတ်လ9ရက်နေ့မှာနှုတ်ထွက်သွားတယ်လေ
ပြောတဲ့အတိုင်းဂရီတီတော့ကောင်းတာပေါ့ရှင်မဟုတ်တာလုပ်တဲ့အတွက်ယာရုကနှုတ်ထွက်ပေးလိုက်ရပြီမဲ့ပြောတဲ့အတိုင်းဂရီတော့တည်သားပဲသူအိမ်ပြူတော်ကမထွက်ခင်ဝန်ထမ်းတွေကိုလိုက်နှုတ်ဆက်တော့အားလုံးကမျက်ရည်ဆက်ဆက်နဲ့သူ့ကိုနှုတ်ဆက်နေကြတာမှတ်တမ်းရုပ်ရှင်တွေထဲမှာတွေ့ဘူးတယ်ရှင်အဲ့ဒါလို့ကြတော့လဲကြည်ရတာစိတ်မကောင်းစရာပဲနော
်တမရနစ်စင်ယာရုကနှုတ်ထွက်သွားတဲ့နေ့မှာပဲဒုတမရဂျယ်ရယ်ဖို့က38ရက်မြောက်အမေရိကန်တမရအဖြစ်ကျန်းသစ်စာကျင်းဆိုလိုက်တယ်လေ
မစ္စတာဂျယ်ရယ်ဖို့တမရဖြစ်လာတာကလည်းစိတ်ဝင်စားစရာကောင်းတာတွေရှိတယ်နော်ကိုစုံဝင်လိုက
်ဟုတ်တယ်ဗျသမရနစ်စင်ကအမေရိကန်တမိုင်းမှာယာရုကထွက်ပေးရတဲ့ပထမဆုံးသမရဖြစ်တယ်လို့သမရဂျယ်ရယ်ဖို့ဟာလည်းသမရအဖြစ်ရောဒုသမရအဖြစ်ပါရွေးကောက်တင်မြှောက်ခြင်းမခံရဘဲနဲ့ပထမဆုံးသမရဖြစ်လာတဲ့သူလေဒါကြောင့်ဒီပုဂ္ဂိုလ်နှစ်ယောက်အကြောင်းကအတော်လေးစိတ်ဝင်စားစရာကောင်းတယ်ဗ
ျဒါဆိုဂျယ်ရယ်ဖို့ကဘယ်လိုဒုသမရဖြစ်လာတာလဲရှင့
်ဒီလိုဗျသမရနစ်စင်ရွေးကောက်ပွဲဝင်တုန်းကသူနဲ့အတူဒုသမရအဖြစ်ဝင်ရောက်ရှင်ပြန်ခဲ့တဲ့သူကစပီရိုအက်နူးတဲ့ရုပ်ကောက်ပွဲနိုင်ပြီးဒုသမရဖြစ်လာပြီးတော့မှအကျင့်ပြည့်ချစားမှုအခွန်ပေးဆောင်မှုပြက်ကွက်မှုတွေနဲ့ဆွဲချက်တင်ခံရပြီးဒုသမရယာရုကနေ1983ခုနှစ်မှာနှုတ်ထွက်သွားရတာလေ
ဟာဒါဆိုသမရနစ်ဆွန်ရောဒုသမရရောနှစ်ယောက်စလုံးကတတမပြည့်ခင်မှာယာရုကနှုတ်ထွက်သွားကြတာပေါ့နော်ထူးဆန်းလိုက်တာနော်ဒုသမရစပီရိုအက်နူးအကြောင်းတော့သိမကြားရလာဘူးနော
်အဲ့ဒီဒုသမရစပီရိုအက်နူးယာရုကနေနှုတ်ထွက်ပြီးတော့အလွတ်တော်မှာရီပက်ဘလစ်ကန်ပါတီခေါင်းဆောင်ဖြစ်နေတဲ့ဂျယ်ရယ်ဖို့ကိုသမရနစ်စင်ကဒုသမရအဖြစ်ဆွဲခံလိုက်တာလေအဲဒါကြောင့်အင်ဗျူရောနဲ့သမရယာဒုအတွေ့ရွေးကောက်ပွဲမှဝင်ပဲပထမဆုံးသမရဖြစ်လာခဲ့တာသမရနစ်စင်ယာဒုကနှုတ်ထွက်ပေးလိုက်ရတဲ့အထိပြင်းထန်ကြီးမားတဲ့ဝါတာဂိတ်အရှုပ်တော်ပုံကြီးကိုအတိတ်မှာခြံထားခဲ့ပြီးအမျိုးသားရင်ကြားစစ်ရေးအတွက်လှုပ်ဆောင်ကြဖို့သူသမရအဖြစ်ကျန်းသစ်စာကျင်းဆိုပြီးမှသမရသစ်ဂျယ်ရယ်ဖို့ကအမေရိကန်လူထုကိုပြောကြားခဲ့တယ်ဗျ
As we bind up the internal wounds of Watergate more painful and more poisonous than those of foreign wars let us restore the golden rule to our political process
နိုင်ငံသားမှတိုက်ခိုက်ရတဲ့စစ်ပွဲတွေထက်ပိုနာကျင်ပြီးအစိတ်ပြင်းထန်လာတဲ့ Watergate ရေးတော်ဘုံကြီးကြောင့်ရခဲ့တဲ့ဒဏ်ရာတွေကိုပြန်လည်ကုသရင်းမတင်ငါမှုတွေမုန်းတီးမှုတွေကိုပယ်ဖျက်ပြီးညီအကိုတွေလိုချစ်ချစ်ခင်ခင်နဲ့ဒိုင်းပြည်ရဲ့နိုင်ငံရေးစနစ်ကိုပြန်လည်တည်ဆောက်ကြပါစို့လို့ကျွန်တော်ပြောချင်ပါတယ
် Mr. Nixon သမရတက်တန်းကာလအတွင်းကျူးလွန်ကောင်းကျူးလွန်နိုင်ခဲ့တဲ့ပြစ်မှုတွေကိုသမရဂျယ်ရယ်ဖို့ကသူ့သမရတက်တန်းလက်ထက်မှာလူချင်းချမ်းသာခွင့်ပေးလိုက်တယ်လေ
ဒါကတော့ကိုဆရာမို့လို့ကိုကိုသူကောင်းမြောက်တဲ့သူမို့လို့ခွင့်လွှတ်တဲ့သဘောဖြစ်နေတာပေါ့ရှင်ဒီကိစ္စကတော့မြန်မာပြည်နဲ့သိပ်မကွာတယ်လို့ပဲ
ဟုတ်တယ်ဗျအမေရိကန်နိုင်ငံရေးလောကမှာလည်းဒါမျိုးတွေရှိတာပဲသမရတယောက်အနေနဲ့သူရာတို့ကအနားမယူခင်မှာရာဇဝတ်သားတွေပြစ်ဒဏ်ပေးခံရသူတွေကိုလူချင်းချမ်းသာခွင့်ပေးတဲ့အလေအထားအမေရိကန်ပြည်ထောင်စုမှာလည်းရှိတယ်လေများသောအားဖြင့်တော့သမရတွေကအသေးချာအပြန်အလှန်စစ်စစ်ပြီးမှလွတ်တဲ့သူကိုလွတ်ပေးတာပါ အရန်ကြီးဘယ်နှစ်ယောက်လွတ်စေဆိုပြီးလွတ်လိုက်တာမျိုးတော့မဟုတ်ဘူးပေါ့ဗျာ
ဟင်းတကယ်ကြီးဆိုတာကလည်းအတော်ရှုပ်တာပါလားကိုစောဝင်လာရဲ့ဒါကြောင့်ကျမတို့နိုင်ငံကြီးမလုပ်ချင်ဘူးအများအကျိုးရှိမဲ့လူမှုရေးလုပ်ငန်းတို့ပရဟိတလုပ်ငန်းတွေပဲလုပ်ချင်တယ
်ရိုးရိုးသားသားလုပ်ရင်ဘယ်အလုပ်ဖြစ်ဖြစ်ကောင်းပါတယ်မခင်ပြထွေးရဲ့ဘူဂျောအောင်ဆန်းတို့လိုရိုးရိုးသားသားနဲ့တိုင်းပြည်နဲ့လူမျိုးအတွက်အသက်ပေးပြီးလှုပ်သွားကြတဲ့သူတွေလည်းအများကြီးရှိသလိုဟစ်တလာလိုလူတွေအများကြီးတတ်သွားတဲ့တိုင်းပြည်ခေါင်းဆောင်တွေလည်းရှိခဲ့ဘူးတာပဲဟာ
ရစ်ချတ်နစ်ဆန်ဟာလည်းနိုင်ငံရေးလောကမှာကာလအတော်ကြာချင်လေခဲ့ပြီးနိုင်ငံရေးအရေးအတော်ထူတဲ့သူလို့အမေရိကန်နိုင်ငံရေးလောကမှာသတ်မှတ်ခံရတာနော
်သမရနစ်ဆန်ဟာဥရေပညာနဲ့ဘွဲ့ရခဲ့သူတဦးဆိုတော့လူတော်တယောက်ဖြစ်တယ်ဆိုတာတော့ပြောစရာမလိုဘူးပေါ့ဗျာ1946ခုနှစ်မှာသူကို Republican Party ကိုစားပြုပြီးရွေးကောက်ပွဲဝင်ဖို့လူတချို့ကလာစည်းရုံးတာနဲ့ရွေးကောက်ပွဲဝင်အောက်လွတ်တော်အမတ်အဖြစ်ရွေးခံလိုက်ရတယ်လေအဲဒီကနေသူ့ရဲ့နိုင်ငံရေးဘဝစတယ်လို့ပြောရမှာပဲဗျလွတ်တော်အမတ်အဖြစ်နဲ့ Community စန့်ကျင်ရေးကိစ္စတွေမှာမမရက်တီလှုပ်ဆောင်ခဲ့တဲ့အတွက်သမ္မတ Dwight Eisenhower ကသူနဲ့အတူရွေးကောက်ပွဲမှာဒုသမ္မတအဖြစ်ဝင်ပြိုင်ဖို့ဖိတ်ခေါ်ခံခဲ့ရတယ်လေ
သူလည်းဒုသမ္မတအဖြစ်နဲ့တာဝန်ထမ်းဆောင်ခဲ့ဘူးတယ်ဆိုတော့နိုင်ငံရေးစက်ခုံပေါ်မှာခဏဆောင်ကပါခဲ့တဲ့သူပေါ့နော
်ဟုတ်တယ်ဗျသူဒုသမရအဖြစ်တက်တန်းနှစ်ခုတာဝန်ထမ်းဆောင်ပြီးတော့သူကိုယ်တိုင်သမရရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်တယ်လေ1960ခုနှစ်မှာဒီမိုကရက်တစ်ပါတီသမရလောင်းဂျွန် F ကနေဒီနဲ့ရစ်ချတ်နစ်ဆန်တို့ပြန်ကြတာမှာနစ်ဆန်ကမဲအရေးအတွက်တသိန်း2000နဲ့ကတ်ပြီးရှုံးသွားခဲ့တယ်တဲ့အဲ့ဒီလိုရွေးကောက်ပွဲရှုံးပြီးတဲ့နောက်မှာတော့ကယ်လီဖိုးနီးယားကိုမိသားစုနဲ့အတူပြန်နေပြီးရှစ်နှစ်အလုပ်ကိုပြန်လုပ်ရင်းစာအုပ်တွေရေးခဲ့တယ်တဲ့နောက်တော့အစွဲကောင်းတာနဲ့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှုအဖြစ်1962ခုနှစ်မှာဝင်ရွေးခံတော့လဲရှုံးပြန်တာပဲတဲ့
သူ့ရဲ့နိုင်ငံရေးကန်စာတာကလည်းနှိမ့်လိုက်မြင့်လိုက်နေပါလားကိုစုံဝင်လာရဲ့လွတ်တော်နေရစလုံးအတွက်ရွေးခံမှုတဲ့ဒုသမရလည်းဖြစ်တဲ့သူကပြည်နယ်အုပ်ချုပ်ရေးမှုရွေးကောက်ပွဲမှာကြာတော့ရှုံးရတယ်လို့
ဟုတ်တယ်ဗျကယ်လီဖိုးနီးယားသားဖြစ်လို့လူတည်များပြီးသူ့ကိုဝင်ရောက်ရွေးခံဖို့လာစည်းရုံးကြလို့သာသူ့အနေနဲ့ဝင်ရွေးခံလိုက်တာတဲ့သူကိုယ်တိုင်ကစိတ်ပါလို့မဟုတ်ဘူးတဲ့ဒါကြောင့်လဲရှုံးတာလို့တချို့ကတော့ဝေဖန်ကြတယ်လေနောက်ဆုံးတော့နိုင်ငံရေးပိုးမတည်သေးတဲ့နစ်ဆန်တယောက်1968ခုနှစ်မှာဒီမိုကရက်တစ်ပါတီရဲ့လက်ရှိသမ္မတလင်ဒန်ဂျန်ဆန်ကသူ့အနေနဲ့သမ္မတအဖြစ်ပြန်အရွေးခံမှာမဟုတ်တော့ဘူးလို့ကြေညာလိုက်တာနဲ့သမ္မတရွေးကောက်ပွဲဝင်ဖို့ထပ်ပြီးပြင်ဆင်တော့တာပဲအဲ့ဒီ68ခုနှစ်ရွေးကောက်ပွဲမှာမစ္စတာနစ်ဆန်ကမဲအရေးအတွက်၅သိန်းနဲ့ကပ်ပြီးအနိုင်ရလိုက်တယ်လေဒါကြောင့်သူလဲ38ရောက်မြောက်အမေရိကန်သမ္မတအဖြစ်1969ခုနှစ်မှာကျန်းသစ်စာကျင်းဆိုပြီးသမ္မတဖြစ်လာတာပေါ့
သမရဖြစ်ဖို့အချိန်ချင်းကြိုးစားပြီးနောက်ဆုံးဖြစ်လာတော့လေမဟုတ်တဲ့ကိစ္စနဲ့ယာရုကဆင်းမိလိုက်ရပြီးသမိုင်းတွင်သွားတယ်နော
်ဟုတ်တယ်မခင်ပြထွေးရဲ့နိုင်ငံရေးဆိုတာကလည်းအနည်းအမြင့်ခမန်းရခက်သားလားဗျနိုင်ငံရေးအကြောင်းပြောနေရင်တော့ပြီးမှမဟုတ်တော့ဘူးမခင်ပြထွေးရဲ့ဒီတစ်ပတ်တော့ဒီမှာပဲနားကြအောင်ဆိုရဲ
့ကောင်းပါပြီရှင
်သောရရှင်အပေါင်းဘူတုဒ္ဒအဖျားပြတိုးပွားနိုင်ကြပါစေခင်ဗျာ
အကတော့ကိုဇော်ဝင်းလှိုင်စီစဉ်ပြီးတော့ Mac Computer နဲ့အတူတင်ပြခဲ့တဲ့တုဒ္ဒဆောင်လွင့် American တခွင်အစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါရခင်ဗျာသောရရှင်များခင်ဗျာအခုမနက်ခင်းအစီအစဉ်တွေကိုထုတ်လွှင့်ရမှာစက်ပိုင်းဆိုင်ရာချွေးမှုတွေဖြစ်ခဲ့တဲ့အတွက်အစီအစဉ်အခြေဆက်တွေတင်ဆက်မှုတွေမှာလေဟာပြတ်တောက်သွားတာတွေရှိခဲ့ပါတယ်အခုလို့အစီအမပြေဖြစ်ရတာကိုသီးခံခွင့်လွှတ်ကြဖို့အလေးနဲ့တောင်းပန်အပ်ပါရခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
အမေရိကန်သမ္မတဘာရက်အိုဘားမားရဲ့ပထမသက်တမ်းဆော့ပိုင်းမှာချိန်ခွင်ရှာပြန်လည်ထိန်းညှိရေးမူဝါဒအရအမေရိကန်နဲ့အာရှပစိဖိတ်ဒေသပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြင့်လှုပ်ဆောင်ခဲ့ပါတယ်အမေရိကန်ပြည်ထောင်စုဟာပစိဖိတ်ဒေသနိုင်ငံတစ်ခုဖြစ်အာရှပစိဖိတ်ဒေသမှာဖြစ်ပျက်နေတဲ့အခြေအနေတွေရဲ့အကျိုးဆက်တွေကိုခံစားနေရတယ်ဆိုတာသိမြင်သဘောပေါက်ရာကပေါက်ဖွားလာတာပါကုန်သွယ်ရေးတိုင်းပြည်တစ်ခုအနေနဲ့လဲအမေရိကန်ပြည်ထောင်စုရဲ့ကိုပိုင်စီးပွားရေးတည်ငြိမ်စိတ်ချရဖို့အတွက်တည်ငြိမ်ပြီးတော့တာယာဝါပြောတဲ့အာရှအပေါ်မိကိုအားထားရမှာဖြစ်ပါတယ်ထူးထူးခြားခြားတိုးတက်လာနေတဲ့တရုတ်နိုင်ငံနဲ့သမိုင်းဝင်လောက်တဲ့ပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်လာတဲ့မြန်မာနိုင်ငံတွေကအစားနျူကလ িয়ার လက်နက်ပိုင်ဆိုင်ဖို့ကြိုးပမ်းမှုတွေနဲ့ချိန်ချောက်နေတဲ့မြောက်ကိုရီးယားတောင်တရုတ်ပင်လယ်ကအနေနဲ့ကြီးမားလာတဲ့တင်းမာမှုတွေအစုံဒီကနေ့အာရှမှာကိစ္စရပောင်များစွာပေါ်ပေါက်နေတယ်လို့လဲအရှေ့အာရှနဲ့ပစိဖိတ်ရေးရာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဒနီယယ်ရက်ဆဲကပြောဆိုခဲ့ပါတယ်။ဒါကြောင့်လဲဒီဒေသမှာတည်ငြိမ်မှုရအောင်ကူညီရမှာအကောင်းဆုံးလုပ်နိုင်တဲ့နည်းလမ်းကတော့အာဆီယံနဲ့အေပက်လိုသူတို့ရဲ့အဖွဲ့အစည်းတွေမှာရင်းနှီးမြှုပ်နှံဖို့ပါ။ဒီလိုတိုးတက်မှုရဖို့အတွက်တရားဥပဒေကိုအခြေခံတဲ့စနစ်တရဲအခိုင်အမာရှိဖို့လဲလိုအပ်ပါတယ်။ဒါကြောင့်လဲဥပမာတင်းမာမှုတွေရောပါစေပြီးအငင်းခုံဖြစ်ရမှာစီမံခန့်ခွဲနိုင်မဲ့ကုတ်တော့ကွန်တက်လို့ခေါ်တဲ့အတိတ်ပဲပြေဝပြီးတော့စောင့်ထိန်လိုက်နာရမဲ့လုံထုံလုံနီးတစ်ခုကိုရေးဆွဲတာမျိုး ဒေသဆိုင်ရာဖွဲ့စည်းမှုမျိုးတွေကိုအားပေးနိုင်ဖို့လေအာဆီယံနဲ့ရောနိုင်ငံတကာအတိုင်းဝိုင်းနဲ့ပါအမေရိကန်ကလက်တွဲလှုပ်ဆောင်နေတာပါခိုင်မာတဲ့ဖွဲ့စည်းတွေဆိုတာဟာအင်အားအပြည့်အဝရှိအောင်စုစည်းပေးတတ်ပါတယ်နေ့စဉ်ဘဝမှာရောနိုင်ငံတကာမှာနိုင်ငံရေးအရာဖိအားပေးရမှာရောဒီလိုအင်အားမျိုးကိုတွေ့နိုင်ပါတယ်အပြုသဘောဆောင်တဲ့ဖိအားတွေကိုရေရှည်အတွက်ဖန်တီးနိုင်ဖို့အကောင်းဆုံးနည်းလမ်းဟာခိုင်မာတဲ့အဖွဲ့အစည်းတွေရှိမှဖြစ်မယ်ဆိုတာကိုလည်းအာဆီယံကပြသနေတယ်လို့လက်ထောက်နိုင်ငံခြားရေးဝန်ကြီးရက်ဆက်ကပြောဆိုခဲ့ပါတယ်။အချိန်ကြာလာတာနဲ့မျှဒီခိုင်မာတဲ့ဖွဲ့စည်းတိဆောက်ပုံတွေဟာလည်းသူတို့အဖွဲ့ဝင်အားလုံးရဲ့စီမံခန့်ခွဲမှုကိုလွှမ်းမိုးလာနိုင်ပြီးအငင်းပွားမှုတွေကိုငြိမ်းချမ်းစွာဖြေရှင်းရေးတိုက်တွန်းဖို့နဲ့ပဋိပက္ခတွေရှောင်ကျဉ်ဖို့အထောက်အကူဖြစ်လာမှာပါ။တဘာဝပတ်ဝန်းကျင်ဆိုင်ရာကိစ္စရပ်တွေ၊ကုန်သွယ်ရေးနဲ့လူခွင့်ရေးလိုကိစ္စရပ်တွေမှာလည်းအပြုသဘောဖိအားပေးမှုတွေရဲ့ရလက်ကောင်းတွေကိုလည်းတွေ့ရပါတယ်။အများအားဖြင့်အလုံးမဖြစ်ပေမဲ့အင်မတန်မှကြီးမားတဲ့တိုးတက်မှုတွေလည်းဖြစ်စေနိုင်တဲ့အကြောင်းလက်ထောက်နိုင်ငံခြားရေးဝန်ကြီးရက်ဆက်ကပြောဆိုခဲ့ပါတယ်။ရှေ့ရှောင်အားနည်းချက်တွေကိုရှောင်ရှားနိုင်မယ်ဆိုရင်တော့အာရှပစိဖိတ်ဒေသဟာအကန့်အသတ်မဲ့အလားအလာကောင်းတွေရှိပါလိမ့်မယ်။ခိုင်မာတဲ့အဖွဲ့အစည်းတွေဟာအဓိကတော့ချက်ကြသလိုအငင်းအခုံပြဿနာတွေကိုဖြေရှင်းနိုင်ုံသာမကကုံတွယ်ရေးအတွက်အတားအဆီးတွေကိုရှော့ချနိုင်မှာဖြစ်တယ်လို့လူခွင့်ရေးနဲ့အခြေခံရပိုင်ခွင့်တွေကိုလည်းအကာအကွယ်ပေးနိုင်မှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကတော့ပစိဖိတ်ဒေသကဩဇာကြီးမားတဲ့တိုင်းပြည်တစ်ခုအဖြစ်နဲ့ရောဒေသရင်းအဖွဲ့အစည်းတွေမှာပါဝင်နေတဲ့အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်နေပါဒီအဖွဲ့အစည်းတွေခိုင်မာအားကောင်းလာအောင်တက်နိုင်သမျှကြိုးပမ်းသွားမှာအခိုင်အမာဖြစ်တယ်လို့လည်းလက်ထောက်နိုင်ငံခြားရေးဝန်ကြီးရက်ဆဲကပြောဆိုသွားခဲ့ပါတယ်ရှင
်။အမေရိကန်စိုးရိုက်သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
။တရချင်းတို့အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA အာဖို့မဟုတ်တဲ့အကြောင်းထပ်မံပြီးတော့အသိပေးအပ်ပါတယ်ခင်ဗျာ။ VOA အမေရိကန်တန်ကနေအင်္ဂါနေ့မနေ့ဖက်လက်ရှိထုတ်လင့်ပေးနေတဲ့တနအိစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းကီလိုမီတာ16 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လင့်ပေးတော့မှာဖြစ်ပါတယ်အစီအစဉ်တွေကတော့မကြာခင်ပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့ကြာရှိနေသေးတဲ့အချိန်အတွင်းမှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုသားညင်ဦးကကြီးညာပေးပါလိမ့်မယ်ခင်ဗျာ
ယူရိုနိုင်ငံမြောက်ပိုင်းနဲ့အနောက်ဘက်ခြမ်းဒေသတွေမှာချင်းချောက်နေတဲ့အစ္စလာမစ်သဘုံတွေကိုတိုက်ခိုက်နှိမ်နင်းတဲ့နေရာမှာအီရတ်တပ်ဖွဲ့တွေမှဒီအီရတ်ပြည်သူတွေဝင်ရောက်ပူးပေါင်းမှုအရေးကြီးတယ်ဆိုပြီးတော့ American သမ္မတ Barack Obama ကပြောပါတယ်။ယူရိုနိုင်ငံတွင်းကအမျိုးမျိုးသောလူမှုအတိုင်းအဝန်းတွေကြားညီညွတ်မှုရအောင်ယူရိုအစိုးရအနေနဲ့အလျင်အမြန်ဆောင်ရွက်ရလိမ့်မယ်လို့ American အစိုးရအနေနဲ့ယူဆတဲ့အကြောင်းလည်းသမ္မတ Obama ကပြောသွားပါတယ်။နောက်ဒီဆစ်ဖြစ်နေတဲ့ယူကရိန်းနိုင်ငံရဲ့အရှိချမ်းမှာ ICRC နိုင်ငံကကြက်ချင်ဒီအတင်းနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်ရုရှားကနေပြီးတော့ရပ်ဖက်ကူညီရေးအဖွဲ့အဖွဲ့ဆစ်လွတ်ထားတယ်ဆိုပြီးတော့ပြောလိုက်ပါတယ်။ဒါပေမဲ့လို့ ICRC တင်းကနေထုတ်ပြန်ချက်ထဲမှာတော့ရုရှားပါဝင်မှုသဘောတူညီချက်မရသေးပဲနဲ့ရှစ်ဆက်ပြီးတော့သူတို့မလုံနိုင်ခင်မှာလည်းလက်တွေ့အသေးစိတ်အခြေအနေရှင်းလင်းလင်းလုပ်ဖို့လိုမယ်ဆိုပြီးတော့ ICRC ကပြောထားပါတယ်။တောင်တိုပင်လယ်ပြင်ထဲမှာအငင်းပွားနေတဲ့ဒီကျွန်းစုနေရာတွေမှာအငင်းပွားတဲ့ပိုင်နဲ့နင်းမြီတွေအပြောင်းလဲဖြစ်လာတဲ့လက္ခဏာရှိမရှိဆိုတာကိုစောင့်ကြည့်သွားမယ်ဆိုပြီးတော့ American ပြည်တော်စုကပြောဆိုလိုက်ပါတယ်။ဩစကာဆူရှီအမေရိကန်ဟောလိဝုဒ်ဟာသတိရဆောင်ရောဘင်ဝီလျံစ်ဟာမြောက်ပိုင်းကယ်လီဖိုးနီးယားမှာရှိတဲ့သူ့ရဲ့နေအိမ်မှာကွယ်လွန်သွားပါတယ်။ကွယ်လွန်ချိန်မှာအသက်63နှစ်ရှိတဲ့ရောဘင်ဝီလျံရဲ့ရုပ်အလောင်းကိုတင်းလာနေတဲ့ကနေအိမ်မှာတွေ့လိုက်ရပြီးတော့သူဟာကိုယ့်ကိုယ်သက်သေခဲ့ပုံယူဆရပါတယ်။အရေးပေါ်အကူအညီတောင်းလို့ရဲကနေအိမ်ကိုရောက်သွားတဲ့ချိန်မှာအသက်မရှိတော့ဘဲနဲ့သတိမေမျောလျက်နဲ့တွေ့ရတယ်ဆိုပြီးတော့ဒေသခံရဲအရာရှိကပြောဆိုပါတယ်ခင်ဗျာ
။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုသားညင်ဦးကြီးညာသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုမနေ့အတွက်စီစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျင်မီကုတ်ဖြစ်ပါတယ်ကျွန်တော်ဆက်မှုပေးပါ။ညနေပဲထုတ်လိုက်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နေပါတယ်။သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက် VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကအထူးကျေးဇူးတင်ရှိပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.